မြန်မာနိုင်ငံမှာဥပဒေမဲ့တရားလက်လို့တပ်ဖြတ်မှုတွေကြောင့်ပြည်သူတိုင်းမလုံခြုံဘူးလို့ခံစားနေကြရတယ်လို့88ကျောင်းသားကောင်းဆောင်တယောက်ဖြစ်တယ်လို့ပြည်သူပါတီဥက္ကဋ္ဌလည်းဖြစ်တဲ့ဦးကကိုကြီးကပြောပါတယ်။အခုလိုတပ်ဖြတ်မှုမျိုးဘက်ဖက်အသီးသားကဘက်အသီးသားကရှောင်ရှားတင်တယ်လို့သူကပြောပါတယ်။ရွေးကောက်ခံကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ CRPH NUG တို့အနေနဲ့လည်းဒီကိစ္စမျိုးကန့်ကွက်တဲ့ရှုံချတယ်ဆိုရင်အများပြည်သူသိရှိအောင်ရှင်းရှင်းလင်းလင်းလုပ်တင်တယ်လို့အကြံပြုပါတယ်။ကိုရိန်ချင်းချောက်မှုတွေခံရတဲ့ဥက္ကူကြီးကိုမဆူမြတ်မုံကဆက်သွယ်မေးမြန်းထားပါတယ်
။လက်ရှိအချိန်ဒီမှာဥက္ကူကြီးရဲ့လုံခြုံရေးနဲ့ပတ်သက်လို့ရောကိုလုံခြုံရေးကိုရဲ့မိသားစုနဲ့လုံခြုံရေးနဲ့ပတ်သက်လို့ပေါ့နော်လက်ရှိအချိန်ဒီအရင်ဆုံးသိပြရစေချက်
။ဟိုကျွန်တော်တို့ဒီစစ်တပ်ကနေပြီးတော့အနာသိမ့်ပြီးတဲ့အချိန်ပေါ့နော်အာနာရယူပြီးတဲ့အချိန်မှနေဆက်ပြီးတော့ဒီတစ်ခါတပ်ဖြတ်မှုတွေဖန်စီအရေးယူမှုတွေဖြစ်တုံးကလည်းပဲကျွန်တော်တို့ဒါအာနာသိမ့်တာကိုကျွန်တော်တို့ကန့်ကွက်တယ်နောက်တစ်ခါထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့တော်တော်ခံစားရတယ်ပြီးတော့ဖန်စီခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေအတွက်လည်းကျွန်တော်တို့ပြည်သူပါတီကနေပြီးတော့ဥပဒေအထောက်အကူအဖွဲ့အနေနဲ့အခုချိန်ကြီးထောက်လျှောက်တယ်ကျွန်တော်တက်နိုင်တော့ကြိုးစားပေးနေတယ်ဆိုတော့အဲ့ဒီလိုအခြေအနေမျိုးမှာမှ Facebook ကနေပြီးတော့ချင်းချောက်တာတွေနောက်တော့ဖုန်းနံပါတ်မပေါ်ဘူးပေါ့ဗျာ unknown ဆိုတဲ့ဖုန်းနံပါတ်နဲ့ချင်းချောက်တာတွေဒါကျွန်တော်တို့ကြုံရတယ်အဲ့တော့ဆိုလိုချင်တာကကျွန်တော်တို့ကနိုင်ငံရေးပါတီတရက်အနေနဲ့ဆောင်ရွက်တဲ့အခါကျတော့နိုင်ငံရေးပါတီပုံတံနဲ့ကျွန်တော်တို့လှုပ်ရတာတွေရှိတယ်ဒါကြောင့်ကန့်ကွက်ရရှိတာကန့်ကွက်တယ်ကျွန်တော်တို့ဝေဖန်ရရှိတာဝေဖန်တယ်နိုင်ငံရေးအတွက်ချက်ချက်ပြောတယ်ဆိုတော့အဲ့ဒီလိုဆောင်ရွက်နေတဲ့ဟာဒါကျွန်တော်ဆိုရင်ဒါ34နှစ်တခြားလုံးဒါထောင်ထဲမှာလည်းကျွန်တော်ဒါ19နှစ်ကျော်အဲ့ဒီလိုလူမျိုးတောင်မှဒီလိုချင်းချောက်တာမျိုးတွေဖြစ်တယ်ဆိုတော့သာမန်ပြည်သူတွေကြားထဲမှာလည်းမလုံခြုံတဲ့ခံစားမှုမျိုးကတော့ဖြစ်တယ်အဲ့တော့ဖြစ်တယ်ဆိုတာကတိကျကတော့အခုဖြစ်နေတဲ့ဟိုတိတ်ကြီးပြတိမှုတွေဟာစစ်တပ်ကပဲလုပ်လို့ဟာလားကျွန်တော်တို့ဟိုတခြားဒီဒေတာကအပေါ်အထိကြီးကပဲလုံလို့ပြည်သူတွေကြားထဲမှာတော့အထိတ်တလန့်ဖြစ်တာအမှန်ပဲအဲ့တော့ဒါကြောင့်မို့လို့ကျွန်တော်ဟိုတာမန်ပြည်သူတယောက်အနေနဲ့ပြောရရင်လည်းနေရထင်ရတာမလုံခြုံဘူးလို့ခံစားရတယ်ပေါ့နော
်ဆောဆောဥက္ကူကြီးပြောသွားတဲ့အထဲမှာပေါ့နော်ဒီလိုမျိုးဖုန်းဆက်ပြီးချိန်ချောက်တာမျိုးတွေရှိရဆိုတော့အဲ့လိုမျိုးချိန်ချောက်တာတွေကရောဘလို့အဖွဲ့အစည်းတွေဘလို့လူတွေကချိန်ချောက်တယ်လို့ရောအထင်ပါလဲရှင
်အခုကဟို Facebook မှာတော့ကျွန်တော်ဟို screenshot ဖမ်းထားတာတစ်ခုရှိတယ်အဲ့ဒါကတော့ဒါသူ Facebook account နဲ့လိုက်မယ်ဆိုရင်တော့ပေါ်တယ်ပေါ့လေအဲ့ဒါဟိုတိန့်တရာဒါကိုကိုကြီးတို့ကိုပေါက်ရေးပေါက်တယ်ဆိုပြီးတော့ပထမဆုံးစပြီးတော့ဖြစ်တာပေါ့ဆိုတော့အဲ့ဒါလည်းဟိုအမေရိကကလို့ပြန်ပြရတယ်ပေါ့နော်ဆိုတော့နောက်တစ်ခုကတော့ unknown phone နဲ့ဆက်တာကြတော့ကျွန်တော်ကဖုန်းနံပါတ်လည်းခြည်ရောက်လို့မရဘူးပြီးတော့ဘသူပဲဝါဆိုတာလည်းမပြောဘူးအဲ့တော့ဟိုအခုဖြစ်နေတဲ့ဟာကတခုခုဖြစ်လိုက်ရင်သူမဟုတ်ဘူးငါမဟုတ်ဘူးနဲ့လက်တယ်မပေါ်ဘူးဆိုတာလည်းပို့ပြီးတော့ဆိုးတယ်
။နောက်တစ်ခုကပေါ့နော်ဒီဒီရက်ပိုင်းမှာပဲ CNUG ရဲ့ဒေါက်တာဆဆာကသူ့ရဲ့ Facebook post မှာရေးလိုက်တာတခုရှိပါတယ်။ဘာလဲဆိုတော့ဒီ hit list ပေါ့အဲ့ဒီပြတ်မှတ်ထားပြီးတော့မှရှင်းမယ်ဆိုတော့list တွေမရှိဘူးပေါ့လေ NUG အနေနဲ့ဒါမျိုး list လုံးဝမရှိပါဘူးဆိုရင်သူ့ဘက်ကညင်းတာရှိပါတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်လို့ရတိလောက်အဲ့ဒီ list ထဲမှာရောအဲ့လိုမျိုးဟို list ထွက်တယ်ဆိုတာရောဥက္ကကိုကြီးတို့သိပါလားရှင်။
ကျွန်တော်တို့လည်းကြားနေတယ်ဖိစ်စ်ပြစ်ရှိတယ်ဆိုတဲ့ဟာကြားနေတယ်အဲ့တော့ကျွန်တော်တို့ကတကယ်တကယ်ကဟို NUG လို့ CRPH ဆိုတာဘာပဲပြောပြောဒါရေကောက်ခံကိုယ်စားလှယ်တွေနဲ့ဒါဖွဲ့စည်းထားတာဖြစ်တဲ့အခါကျတော့ဒီကိစ္စမျိုးကိုဟာလာကျွန်တော်တို့လုံးဝမပတ်သက်ဘူးဒီလိုလောက်တာတွေကိုလည်းကျွန်တော်တို့ကကန့်ကွက်တယ်ရှုံ့ချတယ်ဆိုတာဟိုကိုယ့်ရဲ့မူဝါဒကိုတော့အများပြည်သူကိုရှင်းရှင်းလင်းလင်းပြအောင်လုပ်ခဲ့တယ်ဆိုလိုတာကလုပ်ရင်လည်းအဲ့လုတ်တဲ့တူတွေဟာကျွန်တော်တို့နဲ့မပတ်သက်ဘူး။ဒါကျွန်တော်တို့ဒီလိုလုပ်ရမျိုးကိုကျွန်တော်တို့ကန့်ကွက်တယ်ဆိုတာမျိုးကိုတော့မူအရရှင်းရှင်းလင်းလင်းဖြစ်တည်တယ်။ဆိုတော့အဲ့ဒါလိုမဟုတ်ရင်ဒါကျွန်တော်တို့ဟို NUG တို့ CRPH တို့လုပ်နေတာတွေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ကဘာမှကျွန်တော်တို့ဝေဖန်တာကန့်ကွက်တာမရှိဘူး။ဒါနိုင်ငံတကာထောက်ခံမှုရအောင်လုပ်နေစူးစမ်းနေတဲ့စိတ်ကြတွေဟာဒါကျွန်တော်တို့30ကာလတစ်လျှောက်လုံးမှာလည်းဒီလိုပဲလုပ်ခဲ့ကြတာ။သို့တော့အခုလိုမျိုးဟို extra judicial killing ပေါ့ဥပဒေအရစီရင်ဆုံးဖြတ်တာမျိုးမဟုတ်ပဲနဲ့ဥပဒေအဖွဲ့အစည်းမရှိပဲနဲ့ဒီလိုမျိုးလုပ်နေတာတွေနဲ့ပတ်သက်ရင်ဒါဟာဟိုကိုယ့်ရဲ့မူဝါဒမဟုတ်ဘူးဆိုတာကိုတော့ဟိုကန့်ကွက်တယ်မပတ်သက်ဘူးဆိုတာကိုတော့ဟိုအဖွဲ့အစည်းအနေနဲ့ကိုတိတိကျကျကြေညာချက်ထုတ်တင်တယ်လို့ကျွန်တော်တို့မြင်ပါတယ်
ဟုတ်အဲ့တော့ခုနပြောသွားသလိုပဲပေါ့နော်အခုလက်ရှိမြန်မာနိုင်ငံမှာဒီတရားလက်လွတ်တပ်ဖြတ်မှုတွေတော့ဖြစ်နေတယ်ဒါပေမဲ့အဲ့ဒါတွေကဘယ်သူလက်ချက်လဲဆိုတာအတိအကျပြောဖို့ကတော့ခက်တယ်ပေါ့လေတချို့ကိစ္စတွေမှာတော့အဲလုတ်တဲ့လူတွေကသူတို့လုတ်ပါတယ်ဆိုတာမျိုးအတိအနှင်းထုတ်ပြောတာမျိုးရှိတယ်ဒါပေမဲ့ကျန်တာတွေကတော့ဘလို့အဲလက်တယ်ပေါ်ပေါ်ပဲဖြစ်တဲ့ကိစ္စတွေပေါ့လေဆိုတော့အဲ့ဒီဟာတွေရပ်သွားအောင်ကိုဥက္ကဋ္ဌကြီးအနေနဲ့ဘလို့ဖြစ်တဲ့နယ်လို့ပြောချင်ပါတယ်ရှင့
်ဘယ်အဖွဲ့အစည်းပဲဖြစ်ဖြစ်ဒါဟာကျွန်တော်တို့ကယူပြုပြီးတော့ရှောင်ချရမယ်ကိစ္စလို့မြင်တယ်။အဲ့တော့နောက်တစ်ခုကတော့ဟိုစစ်ပြတ်ကတည်းကအင်အားသုံးပြီးတော့ဖြည့်ရှင်းနိုင်တယ်ဆိုတဲ့အယူအဆဟာတိုင်းပြည်ဟိုစုပ်ပြတ်တက်နေတဲ့အခြေအနေကြီးရောက်နေပြီ။ဒါကြောင့်မလို့ကျွန်တော်တို့ကဟိုနိုင်ငံရေးတန်းကြောင်းပေါ်ပြန်ရောက်လာအောင်တဲ့နိုင်ငံရေးရာစီးပွားရေးဓာတ်ထဲမှာမျှော်လင့်ချက်တစ်ခုခိုင်ခိုင်မာမာဖြစ်လာအောင်ဆောင်ရွက်ဖို့ကြိုးတယ်လို့မြင်တယ်။အဲ့တော့နိုင်ငံရေးပါတီတွေကနိုင်ငံရေးနီလန်းအရာကျိုးပန်းဆောင်ရွက်နိုင်တဲ့အခွင့်အလမ်းကိုကျွန်တော်တို့ဒါပြန်ပြီးပေါ်လာဖို့လိုတယ်။အဲ့ဒါလို့မဟုတ်ဘဲနဲ့ဒီနီးလန်းကလွယ်ပြီးတခြားနီးလန်းကိုတခုမှလက်မခံဘူး။အကုန်လုံးကိုခြေဖြတ်ပြစ်မယ်ဆိုရင်တော့ကျွန်တော်တို့ဒီမှာပြည်တွင်းဟလာနိုင်ငံရဲ့အခြေအနေဟာငကူကလေးကကွန်ဖစ်ကြောင့်ရောဟိုစစ်ကြောင့်ရောဟိုပုတ်ပုတ်ညက်ညက်ခြေနေတာကနေပြီးတော့လုံးဝပြတ်စည်းသွားမယ့်အခြေအနေဒီကြောက်သွားနိုင်တယ်လို့မြင်တယ်။ဒါကြောင့်မလို့ဟိုကျွန်တော်လည်းတခြားလုံးနိုင်ငံရေးလှုပ်လာတဲ့တခြားလုံးမှာနိုင်ငံရေးလုပ်တော့34နှစ်အတွင်းမှာကျွန်တော်ကြောင့်တယောက်မှသိကြပြည့်စည်တာမရှိဘူးလူသေးတာမရှိဘူးတယောက်မှအဖမ်းခံရတာမရှိဘူးစစ်တပ်ကနေပြီးတော့အကျိုးစီးပွားမှာမပတ်သက်ဘူးကျွန်တော်ယုံကြည်မှုကိုကျွန်တော်ခိုင်ခိုင်မာမာဆောင်ရွက်တယ်အခု NUG တို့ CRPH တို့မှာဦးဆောင်နေတဲ့သူတွေလည်းကျွန်တော်အကြောင်းကိုတယောက်ချင်းကောင်းကောင်းသိတယ်ဆိုတော့အဲ့ဒီလိုအခြေအနေမျိုးမှာဒီလိုလက်လွတ်စပယ်ဟလာ Facebook မှာပြောဆိုဆဲဆိုတိုက်ခိုက်နေကြတဲ့အရာဒါကြီးကယဉ်ကျေးမှုတစ်ခုလို့ဖြစ်လာတာကိုယ်၌ကအင်မတန်အန္တရာယ်ရှိတယ်လို့မြင်တယ်အဲ့တော့ဒါကျွန်တော်တို့ဒါစစ်တပ်ကလည်းပဲဟလာဖန်ဆီးထားတဲ့ကိစ္စတွေဒါတွေဟာအများဆုံးဟိုပြန်လွှတ်ပေးဖို့နဲ့နိုင်ငံရေးကိုလူလူကယုံကြည်မှုရှိလာအောင်ပြန်ပြီးဆောင်ရွက်ဖို့ကအရေးကြီးလောက်ရမယ်ကိစ္စလို့မြင်ပါတယ်
။ကျေးဇူးတင်ပါတယ်ဥက္ကဋ္ဌကြီးရှင့
်။ဟုတ်ကဲ့ပါ။